ရုရှားအနေနဲ့အမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖတ်ဖို့ရည်ရွယ်ချက်မရှိတဲ့အကြောင်းကိုအမေရိကန်မဲဆန္ဒရှင်တွေအတွက်ရုရှားရဲ့နောက်ဆုံးတောင်းဆိုချက်အနေနဲ့ခရက်မလင်သမ္မတပြောဆို권ရှိသူဒီမီထရီပက်စကိုကအမေရိကန်ရွေးကောက်ပွဲကျင်းပဖို့နိုင်ပိုင်းသာလိုတော့တဲ့အချိန်မှာထုတ်ပြန်ချက်မှာပြောလိုက်ပါတယ်။ရုရှားကအမေရိကန်ဒီမိုကရက်တစ်ရဲ့ကွန်ပျူတာတွေကိုဖောက်ထွင်းဝင်ရောက်တယ်လို့အမေရိကန်အင်ပီရိုကဆွဆွဲခဲ့မှုပါတယ်။ရုရှားလူဝတ်စုံစမ်းထောက်လှမ်းရေးအဖွဲ့ကတဆင့်ရတာလို့အမေရိကန်စုံစမ်းထောက်လှမ်းရေးအဖွဲ့ကပြောတယ်။ Clinton ရဲ့ email တွေကို WikiLeaks စာမျက်နှာမှာထုတ်ဖော်ထားခဲ့မှုပါတယ်။နောက်ပြီးတော့ရုရှားနိုင်ငံပိုင်မီဒီယာတွေကလည်းအမေရိကန်သမ္မတလောင်းတွေမှာတရားကိုပိုသားပေးပြီးတော့နိုင်ငံတွင်းမှာရောပြည်ပမှာရောစီရင်ပေးခဲ့မှုပါတယ်။ဒီတနေ့ထဲမှာပဲရုရှားကအမေရိကန်ရွေးကောက်ပွဲအတွက်အဓိကကြတဲ့နေရာမှာယူထားပေမဲ့လည်းခရက်မလင်ပြောခွင့်ရကတော့ရုရှားကညံ့ညံ့နဲ့ဝင်ဆွတ်ဖတ်ဖို့စိတ်ကူးမရှိဘူးလို့ညင်းဆိုပါတယ်။ဒီအမေရိကန်ရွေးကောက်ပွဲမှာဘသူပဲနိုင်နိုင်အမေရိကန်ဒီမိုကရေစီရဲ့ပျက်စီးချဆနိုင်မှုကိုဒီရလမှာပေါ်လွင်စေမယ်လို့လည်းရုရှားကမြင်ပြီးတော့ဒီလိုအခြေအနေအတွက်ကြိုတင်ပြင်ဆင်နေပါတယ်။ရွေးကောက်ပွဲအကြိုရက်တွေမှာရုရှားပိုင်မီဒီယာတွေမှာလူရည်သားမကသေးတဲ့လူတွေရဲ့အုတ်ကူတွေကရောက်နေတဲ့ဝင်းညင်တွေတော့ထပြီးတော့ Clinton ကိုမဲပေးမယ်လို့လည်းပြောနေပါဗျ။ရုရှားမှာမဲပေးတယ်လို့မျိုးတရားတမဲမဟုတ်ဘဲအချိန်များစွာ Clinton ကိုမဲပေးခြင်းတဲ့သူတွေ Clinton အတွက်ထိန်းချုပ်ခွင့်ကောင်းယူဖို့လွယ်တဲ့ OB ရိုးရင်းနေတဲ့ American ရွေးကောက်ပွဲစနစ်ကြီးဖြစ်တယ်လို့လည်းပြောပါဗျ။ American ပြည်သူတွေက Trump ကိုမဲရစေခြင်းမဲ့လည်း Clinton ကိုထောက်ခံတာများတယ်Electoral College ကိုယ်စားလှယ်တွေကြောင့်ပြည်သူဆန္ဒတိမ်မြုပ်သွားနိုင်တဲ့စာရတွေကိုရွေးကောက်ပွဲအကြိုရက်တွေမှာရုရှားပိုင်ရုပ်သံတွေမှာထုတ်လွှင့်တတိပေးနေပါတယ်ရှင်။